မြမရေးနဲ့ပတ်သက်ပြီးအပြောနဲ့မရတော့ဘဲလက်တွေ့အရေးယူဖို့အမြန်လိုအပ်နေပြီလို့မြမတီလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့လူခွေရေးကောင်စီ48ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြမနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်တင်ပြခဲ့တာတွေကိုကိုဝင်းမင်းကကောက်နှုတ်ပြောပြမှာပါရှင်
။ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့မြမလူခွေရေးဆိုင်ရာအပြန်အလှန်ဆွေးနွေးပွဲမှာအထူးကိုယ်စားလှယ်အန်ဒရူးကအခုလိုတောင်းဆိုလိုက်ပါတယ
်။ You have a critically important role to play.
ကုလသမဂ္ဂလူအခွင့်အကောင်စီအနေနဲ့တကယ်ကိုအရေးပါတဲ့ဂန္ဓာကနေလှုပ်ပြီးကိုရှိပါတယ်အရေးယူဆောင်ရွက်ဖို့စဦးဆောင်ဖို့ပါမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား double i double m ကိုထူထောင်ပေးလိုက်သလိုပေါ့နော်အခုကအတိတ်တက်ပိုလိုနေပါပြီမြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကနေအားကောင်းပြီးပြစ်မှတ်ထားပူးပေါင်းညှိနှိုင်းဆောင်ရွက်တဲ့အရေးယူမှုမျိုးလို့နေပါပြီဒီဟုတ်ကထာကြီးခင်ဗျာမကြသေးခင်ကမြန်မာကိစ္စလုံခြုံရေးကောင်စီရဲ့ area formula ဆွေးနွေးပွဲမှာအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်တူပြောခဲ့တာကိုကိုးကားသုံးသပ်ခြင်းပါတယ်ဒါကအားလုံးဘာကိုစောင့်နေကြတာလဲအချိန်ယူလေလူတွေပိုသေးလေပဲလေ
ဒါဖြင့်လက်ရှိကုလသမဂ္ဂဘက်ကဝေဖန်ပြောဆိုတာနဲ့အလုံးမဖြစ်တော့ပဲဘလို့အသေးစိတ်အရေးယူသင်ပုံကိုလည်း Mr. Andrew က
Mr. Vice President a change of course
ဒီကရာကြီးခင်ဗျာကြောင်းလဲဖို့မဖြစ်မနေလိုအပ်နေပါပြီတိောက်ဖို့အတွက်မြန်မာနိုင်ငံသားများဆိုင်ရာဒဏ်ခတ်ရေးယူမှုကိုအားလုံးထောက်ခံဖို့အတွက်ညီနိုင်ပြည်ရေရှည်ခံပြင်းထန်မဲ့ပြစ်မှတ်ထားစီးပွားရေးပိတ်ဆို့မှုမျိုးနဲ့ပြည်ပြည်စုံတဲ့လက်နက်နဲ့နှီးပညာပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်ဒီအတွက်အချင်းဆောင်လို့မရတော့ပါဘူ
းအခုလိုအရေးယူဖို့အရေးကြီးလာဖို့လည်း Mr. Andrew ကအချက်လက်နဲ့ထောက်ပြပါတယ
် Since my last report I'm afraid that the crisis in Myanmar has become
ဒီကရက်ဘက်ကကျွန်တော်အစဉ်ခံပြီးကြတဲ့ကဆိုရင်မြန်မာပဋိပက္ခကြီးကပိုတောင်ဆိုးလာတယ်လို့ဆိုရမှာပါလူပေါင်းများစွာကိုညှဉ်းပန်းနှိပ်စက်မှုတွေဆက်လုပ်နေပါတယ်လက်နက်ကင်ပဋိပက္ခတွေမြင့်တက်လာပြီးလူတွေပိုတောင်တေးချေလာရပါတယ်ရလကတော့ရရဆက်ဆက်ဖြစ်ကုန်တာပါပဲဖေဖော်ဝါရီလ1ရက်နေ့အာနာသိမ့်ပြီးကြတဲ့ကဆိုရင်စစ်အုပ်စုရဲ့တပ်ဖြတ်မှုပေါင်း 1,100 ကျော်မတရားထိန်းသိမ်းမှုပေါင်း 8,000 ကျော်ရွှေပြောင်းဒုက္ခရောက်သူပေါင်း 23,000 ကျော်လာပြီးစုစုပေါင်းပြည်တွင်းဒုက္ခသည်9သိန်းထက်ကျော်လာနေပါပြီ
ဒါဖြင့်ကလေးငယ်တွေပါထိခိုက်လာရတဲ့အပေါ်လဲမစ္စတာအန်ဒရူးကအလေးနဲ့ရှင်းပြပါ
Children have not been spared.As of July the hunter has killed
ကလေးတွေကိုလည်းမရှောင်ပါဘူးဇူလိုင်လအထိဆိုရင်စေအုပ်စုအနေနဲ့14လသားကနေ16နှစ်သားအထိကလေးပေါင်းအနည်းဆုံး85ဦးကိုတပ်ဖြတ်ခဲ့ပါတယ်ဒီကလေးတွေကစေအုပ်စုရဲ့ကားတွေနဲ့တိုက်တက်တာခံခဲ့ရတယ်စစ်သားတွေရဲ့ပြစ်တက်တာခံခဲ့ရတယ်စေအုပ်စုရဲ့လက်နက်ကြီးတွေထိပြီးတေခဲ့ရတယ်ကျွန်တော်တို့ကိုယ်တိုင်ကလေးတွေညှဉ်းပန်းနှိပ်စက်တာကိုကြည့်ခဲ့ရတယ်ကလေးနှစ်ယောက်ကိုအစာအငတ်ထားပြီးခြေသလုံးတွေပေါ်တံပိုက်လုံးတွေနဲ့ပြင်းပြင်းထန်ထန်လှိမ့်တာပါပါတယ်လေ
အခုနောက်ပိုင်းမှာလည်းမဆိုင်သူတွေပါရောချိတ်တာပိုလုတ်လာတာကိုလည်း Mr. Andrew က
Now the hunter is increasingly relying on another depraved
နောက်တစ်ခုကစေအုပ်စုအနေနဲ့အစုလိုက်တိမ်ကျုံအပြစ်ပေးတာမျိုးကိုပိုပြင်းပြင်းထန်ထန်သုံးလာပါတယ်ဥပမာဖမ်းမိတ်ထုတ်ထားသူတွေကိုစစ်တပ်နဲ့ရဲကဖမ်းဖို့ရှာဖွေတဲ့အခါမိသားစုဝင်တွေကိုတစားကန်အပြစ်ဖမ်းထားတာမျိုးတွေလုပ်လာပါတယ်လိုက်ဖမ်းတဲ့သူတွေလွတ်မြောက်သွားတဲ့အခါမိသားစုဝင်ပေါင်းအနည်းဆုံး118ဦးကိုစစ်ကောင်စီတပ်တွေကမတရားထိန်းသိမ်းထားတဲ့အစီရင်ခံစာတွေရရှိထားပြီးပါပြီ။ဒီဖမ်းကန်ရသူတွေထဲမှာကလေးငယ်တွေတောင်ပါနေပါတယ်။လ20သားအထိငယ်တဲ့သူတွေပါနေပါတယ
်။ဒါအပြင်ဂျမိုင်းလူသားတွေနဲ့ဂျမိုင်းစနစ်ပါဖိနှိပ်ခံရပုံကို Mr. Andrew ကမိမောင်းထုတ်ပြခဲ့ပါတယ
်။ I've spoken directly with medical doctors who in between caring
ကျွန်တော်ကိုယ်တိုင်လူနာရင်းနဲ့အလုပ်များနေတဲ့ဆရာဝန်တွေအားလက်တဲ့အချိန်မှာကြားပြပြောခဲ့တာရှိပါတယ်စစ်တပ်အနေနဲ့ခမဲ့နဲ့ယာယီစည်းကမ်းတွေကိုဖျက်ဆီးခဲ့တာကြားခဲ့ရပါတယ်စစ်ပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်တာတွေတိမ့်ထားတာတွေလုပ်ပေါ်ကင်ဖက်ဝန်တန်းတွေကိုဆဲဆိုရိုက်နဲ့မတရားဖမ်းဆီးတာတွေရှိခဲ့ပြီးဩဂုတ်လ25ရက်အထိဆိုရင်ဒီအမှုပေါင်း260အထိရှိနေပါပြီကျမရဲ့လုပ်သား600ကိုဖမ်းဝရမ်းထုတ်ထားပြီးသူတို့လည်းပုံအောင်နေကြရပါတယ
်ဒီနေရာမှာကိုဗစ်ကာလဖြစ်တာမို့မြမကျမ်းမာရေးအပါအဝင်ကတ္တနာကြီးကဒေတာနဲ့နိုင်ငံတကာကိုပါရက်ခတ်လာနိုင်တယ်လို့ထောက်ပြပြီး အခုလိုခြုံငုံတုံ့တက်ခဲ့ပါတယ
် The junta has instant directed its forces to engage
အလုံးချုံကြည့်လိုက်ရင်တော့စေအုပ်စုအနေနဲ့မြန်မာပြည်သူတွေကိုစနစ်တကျနဲ့ကြကြံပြတ်ပြတ်တိုက်ခတ်ဖို့တူတက်တွေကိုညွှန်ကြားထားခဲ့ပါတယ်။ဒါကြောင့်မို့စေအုပ်စုအနေနဲ့ crime against humanity လို့ခေါ်တဲ့လူသားတူအပေါ်ရာဇဝတ်မှုကြီးကိုကျူးလွန်တယ်လို့ပြောစရာဖြစ်လာနေပါတယ်။ double i double m မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်ရာအဖွဲ့ကလည်းဒါကိုရည်ညွှန်းထားပါတယ်
။တကယ်တော့ကုလသမဂ္ဂအနေနဲ့မြန်မာရေးလက်တွေ့လူဆမှုတွေအားနေတယ်လို့အများကပြောပြလာချိန်မှာမြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလာတာလို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင်ဗျ။